ကချင်ပြည်နယ်မန်စီမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်း3ခုကို KIA နဲ့ပူးပေါင်းတပ်တွေကဒီကနေ့နေ့လယ်ပိုင်းမှာသိမ်းယူနိုင်ခဲ့တဲ့အတွက်မန်စီမြို့ကိုအလုံးစုံထိန်းချုပ်လိုက်ပြီလို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအတည်ပြုပါရယ်ဗမော်မြို့မှာတော့နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီး KIA နဲ့ပူးပေါင်းတပ်တွေမြို့ရင်းရက်ွက်တို့မှဝင်ရောက်နေရာယူနိုင်ပြီဖြစ်ပါရယ်ကချင်ပြည်နယ်တိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်
ကချင်လူလဲရေးတက်မတော် KIA နဲ့မဟာမိတ်တပ်တွေဟာဗမော်နဲ့မန်စီမြို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ4ရက်နေ့ကစတင်ပြီးတပြိုင်တည်းထိုးစစ်ဆင်ခဲ့တာပါဒီလ6ရက်နေ့မှာတော့ထိုးစစ်အရှိန်ကိုထပ်မံမြင့်တင်ခဲ့တာကဒီကနေ့နေ့ကင်းပိုင်းမှာမန်စီမြို့ကိုအပိသက်သိမ်းယူခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
မန်စီမြို့ကအန်တုံခုဒီနေ့နေ့ပိုင်းပေါ်တော့စက်တနေဝန်ကျင်တော့ပါအပြီးဝင်ပိုက်လို့ရတဲ့နေသားဖြစ်ပါတာ6ရက်နေ့ကနေကျွန်မတက်ပေါ်ပေါ်ဆောင်မှုမှာပြတာဒီမနေ့ကတော့အဲ့မှာနည်းနည်းအားပြန်ဖြည့်ပြီးမှတိုက်ခိုက်လို့ဥစ္စာဝန်ကျင်တော့ပါဒီပြင်လိုက်တဲ့အနေထားဖြစ်ပါတယ်ဒါမြို့တွင်းမှာတော့ကြာပါပြီမြို့တွင်းဘက်ကတော့ရေစခန်းနေတင်းတာတော့ကြာပါပြီအဲမြို့တွင်းဘက်မှာတော့ကျွန်တော်တို့အပွဲတွေပဲနေနေတာကိုတော့နည်းမြို့ပြင်တော့ပြောမှာပေါ့လုံးချုပ်ရေစခန်းနေတော့အဲ့ဒါကိုတင်းတာဖြစ်ပါတယ်
KIA နဲ့ပူပေါင်းတပ်တွေဟာပြီးခဲ့တဲ့နှစ်မေလပထမပတ်မှာမိုးမောင်းတဲ့မန်စီကိုတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့မန်စီမျိုးကရဲစခန်းနဲ့စစ်တပ်ကာကင်အချို့ကိုသိမ်းယူပြီးမြို့ကိုထိန်းချုပ်ထားခဲ့တာပါမန်စီမျိုးကအများစုဟာလည်းအဲ့ဒီကာလမှာကလေးကဘေးလို့ရတိမ်းရှောင်နေခဲ့ကြရတာပါဒီကနေ့မှာတော့မန်စီမျိုးကကြန့်ရှိနေတဲ့ခမာယ319633နဲ့အမှတ်523အမြောက်တပ်စခန်းတွေကိုသိမ်းယူခဲ့တာဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကအတည်ပြုပါတယ်လက်ရှိမှာတော့ဗမော်မျိုးမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အဲဗမော်ဘက်ကတော့တိုက်ပွဲကတော့ပြင်းထန်ပါတယ်ဟိုမြို့တွေကကာကင်းဒီနောက်ရေစခန်းတို့ဘာတော့မရှိတော့ပါဘူးအလုံးကိုတပ်ခန့်ဘက်ကိုစုပြီးမှပြောင်းသွားကြတယ်လေဆက်ပုံနဲ့ဆက်တဲ့တို့ပေါ့နော်။ဟိုတက်တူရဲ့တတ်တို့နောက်ဟိုစားတက်တူကျောင်းဘက်မှာဘုံကျောင်းရဲ့ချထားတဲ့အဖွဲ့ဒီအလုံးရှိပါတယ်။အမြောက်တတ်တို့ထောက်ပို့တို့အကုန်လုံးရှိပါတယ်။ကိုခုလားမသိဘူးရှိပါတည်းတယ်။ကျွန်တော်တို့တင်းလိုက်တဲ့အစားမရှိသေးပါဘူး။ဟိုရက်ွက်တချို့မှာတော့ကျွန်တော်တို့ဒီလေဝင်ထွက်လို့တော့ရပါပြီနော်။အဲကျွန်တော်တို့ထင်းချုပ်နိုင်တဲ့အနေအထားတော့မဟုတ်ပါဘူး။ဝန်ထွက်ရတဲ့အနေအထားတော့ဖြစ်ပါတယ်
။ဒေတာတွင်သတင်းမီဒီယာအချို့ကပမော်အခြေဆိုင်ခလာရ49ကို KIA ကတင်းယူကြောင်ဖော်ပြပေမဲ့ဘူမူးနော်ဘူးကတော့အတိမပြုပါဘူး။ပမော်မျိုးဟာကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်ပြီးစစ်စင်ရေးကုကဲမှုဌာနချုပ်စကခ21ခလာရ49 111 236 230အမြောက်တက်တန်ချက်ကတက်တင်ကားတက်အပြင်ဆက်သွယ်ရေးတက်ဆေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားတာပါစစ်ကောင်စီဘက်ကဗမော်မျိုးမကြရေးစစ်ကောင်စီဘက်ကဗမော်မျိုးမကြရေးအတွက်လက်နက်ကြီးဒရုန်းနဲ့လေကြောင်းကအပြင်းထန်ခုခံနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့လကစတင်ခဲ့တဲ့ဗမော်မျိုးသိမ်းတိုက်ပွဲအတွင်းအရက်သား30ခန့်သေဆုံးပြီးထိခိုက်ဒဏ်ရာရသူ150ကျော်ရှိကြောင်းကချင်အရက်ဖက်အဖွဲ့အစည်းတွေကဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ထားပါတယ်လူဦးရေတသိန်းခွဲလောက်နေထိုင်တဲ့ဗမော်မျိုးရဲ့မြို့ကန်ပြည်သူ3ပုံ2ပုံလောက်ကလည်းနေရဲစွန့်ခွာထွက်ပြေးနေရကြောင်းဒေသခံတွေကပြောပါတယ်ကချင်ပြည်နယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးခင်ဗျာ